Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇူလိုင်လ4ရက်အင်္ဂါနေ့ညနေ6:00 to 9:00အစီအစဉ်တွေကိုမိုင်းဒိုမီတာ7.25တို့ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့တဲ့နေ့တွေမှာတော့တိုက်ချင်းပြပတ်တိုင်းပြတုံးစင်းကိုအောင်မြင်မြင်ဆက်ဆက်ပြလွန်နိုင်တဲ့အကြောင်းမြတ်ကိုရဲကဒီနေ့ကြေညာလိုက်ပါတယ်စီရနေမှာ IS စံဆွေးနွေးတွေကမြို့တော်တစ်ခုလိုထိန်းချုပ်ထားတဲ့ရကံမြို့ရဲ့မြို့ဟောင်းရက်ကိုတိုက်ခန့်တပ်ဖွဲ့တွေထုတ်ပေါက်နိုင်ခဲ့ပါတယ်။ဒီလိုထိတ်ချရောက်နိုင်ငံတကာသတင်းတွေကိုတော့မကင်ဖြူထွေးနေသူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။ဒီကနေ့ဇွန်လ4ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ဖြစ်တာကြောင့်နိုင်ငံတော်ဝန်ကလူထုတွေအနေနဲ့ဘယ်လိုပါဝင်ဆင်နွှဲကြမှာပါလဲ
။ The principles of a free nation still holds good and here they have what you envision and what you endeavor
လောလတဲ့နိုင်ငံတကာနိုင်ငံရဲ့အခြေခံအုတ်မြစ်တွေအရင်တိုင်းပဲရှိနေလိမ့်မယ်လို့ယုံကြည်တဲ့အကြောင်းညွန့်ကျက်စီပြည်နယ်ကဒေသခံသူပြောသွားတာပါအပြည့်အစုံကိုတော့သတင်းတွေပြီးမှနားဆင်ကြရပါမယ်တစ်ဆက်ထမ်းမှပဲအမေရိကန်ရောက်မြန်မာလူရောလွတ်လပ်ရေးနေကိုဘလို့ကျင်းပကြမလဲဆိုတာကိုနားဆင်ကြရမှာဖြစ်တယ်လို့နောက်ပြီးတခါထိုင်းစစ်အစိုးရကနိုင်ငံသားသားအလုပ်သမားများဆိုင်ရာဥပဒေတည်ထုတ်ပြန်လိုက်ပြီးတဲ့နောက်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေကဘာလို့လဲဆိုတာကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မှကင်ပြထွေးတို့ပြောပြပေးပါမယ်ရှင
်တချင်းပြပတ်တင်းတက်ဒုံးတစ်စင်းကိုအောင်မြင်မြင်စမ်းသပ်ပြလွန်နိုင်ခဲ့ကြောင်းမြတ်ကိုရဲကဒီကနေ့ပဲကြေညာလိုက်ပါတယ်အမေရိကန်ပြောင်းစုအတွင်းပိုင်းထိရောက်နိုင်တဲ့နျူကလ িয়ার ထိပ်ပူးတက်တာဝန်ပြဒုံးနဲ့နီးပညာကိုပိုင်ဆိုင်နိုင်မှုအချိန်တော်ကြာခဲ့တာကြိုးပမ်းနေတဲ့မြတ်ကိုရဲရဲ့ဒီကနေ့ရုပ်မြင်ဆန်ညာကြေညာချက်မှာတော့စမ်းသပ်ပြလွန်လိုက်တဲ့မစ်ဆိုင်းတုံးဟာကီလိုမီတာ2800အမြင့်ထိရောက်ရှိပြီး39မိနစ်ကြာပြန်တန်းခဲ့ကြောင်းပြောဆိုခဲ့ပါတယ်မြတ်ကိုရဲရဲ့ကြေညာချက်ပါအချက်လက်တွေဟာဂျပန်ပြည်လည်ပြည်နယ်ကိုကြောက်ခဲ့တဲ့မစ်ဆိုင်းတုံးစမ်းသပ်မှုပြီးမကြာခင်မှာပဲအမေရိကန်ဂျပန်နဲ့တောင်ကိုရီးယားစစ်တပ်တို့ကထုတ်ပြန်တဲ့အချက်လက်တွေနဲ့ကန့်ညင်နေတာလည်းတွေ့ပါတယ်အမေရိကန်စစ်တပ် Pacific ဒေသကိုကဲတပ်ဖွဲ့ကတော့စမ်းသပ်မှုမှာတာလတ်ပြပတ်တင်းတက်မစ်ဆိုင်းတုံးပါဝင်ကြောင်းပြောဆိုထားပါဒေါက်ကိုရဲသမနာမွန်ဂျွန်အင်းကလည်းစမ်းသပ်ခဲ့တဲ့ဒုံးဟာတာလတ်ပြမစ်ဆိုင်းတက်ပတ်တင်းတက်မစ်ဆိုင်းတုံးလို့ယူဆထားပေမဲ့တိုက်ချင်းပြဒုံးဝင်နေတဲ့အတွက်လိုအပ်တယ်လို့ပြင်ဆင်ထားမယ်အကြောင်းပြောဆိုခဲ့ပါတယ်မြောက်ကိုရီးယားရဲ့ရန်လိုတဲ့လုပ်ရက်အတွက်နိုင်ငံတကာတိုင်ဝမ်နဲ့လက်တွဲပြီးတုံ့ပြန်ဖြစ်ရှင်းသွားမှာဖြစ်ကြောင်းလည်းဒေါက်ကိုရဲသမနာကပြောဆိုခဲ့တာပါမစ်ဆိုင်းတုံးစမ်းသပ်မှုပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တုံ့ပြန်ချက်မှာတော့မြောက်ကိုရီးယားရဲ့အထက်ကမဟာမိတ်ဖြစ်တရုတ်နိုင်ငံကဩစာရှိန်ဝါတုံဖိအားပေးဖို့ Twitter လူမှုကွန်ရက်ကနေထပ်မံတည်တွန်းထားပါတယ်။ဒေါက်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ဒီလောက်ကြာကြာရင်ဆိုင်နေရတဲ့အခြေအနေမျိုးဟာလက်ခံမှုခက်ခဲလာသလိုတရုတ်နိုင်ငံအနေနဲ့အပြင်းထန်အားစိုက်ထုတ်ပြီးမြောက်ကိုရီးယားရဲ့အထက်ပြဲမဲ့တဲ့လုပ်ရက်တွေကိုအဆုံးသတ်တင်ကြောင်းလည်းသမ္မတထရန့်ကမှတ်ချက်ပေးရေးသားထားပါ။တရုတ်နိုင်ငံကတော့ကုလသမဂ္ဂလူညွန့်ရေးကောင်စီရဲ့ပြည်ပင်တမ်းမြင့်ချက်ကိုဖောက်ပြတဲ့မြောက်ကိုရီးယားရဲ့လူရက်ကိုစန့်ကျင်ကြောင်းပြောဆိုခဲ့တယ်လို့မစ်ဆိုင်းတုံးစမ်းသပ်မှုနဲ့ပတ်သက်လို့ကြီးကြီးကြီးထင်းထင်းတွန့်ပြန်ဆောင်ရွက်ကြဖို့လည်းဒီကနေ့မှပဲတိုက်တွန်းလိုက်ပါတယ်
ဒီတိုင်းပဲနောက်ပိုင်းဂျာမနီနိုင်ငံဟမ်ဘက်မြို့မှာကျင်းပမယ်ကမ္ဘာစီးပွားရေးအားကြီးနိုင်ငံတွေကခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်တို့တွေ့ဆုံကြလိမ့်မယ်လို့မျှော်လင့်ရပါတယ်G20 ထိပ်သီးဆွေးနွေးပွဲမစခင်ကြာသပတေးညနေခင်းလောက်မှာခေါင်းဆောင်တို့ဦးတွဲဆောင်ကြလိမ့်မယ်လို့ဂျာမနီဝန်ကြီးချုပ်ရဲ့ပြောခွင့်ရစတီဖန်ဆိုင်းဘတ်ကပြောပါတယ်။သမ္မတထရမ့်နဲ့ဂျာမနီဝန်ကြီးချုပ်မာကယ်တို့ဒီနေ့လာဒီမနက်ခင်းကတယ်လီဖုန်းပေါ်မှာစကားပြောခဲ့ကြပြီးဥရုယာပြည်ပြားလဲမှုဆိုင်ရာကိစ္စရပ်တွေအမျိုးသမီးစုဦးလုပ်ငန်းရှင်တွေကိုငွေကြေးထောက်ပံ့ကူညီအစပြုဆောင်ရွက်မှုတွေနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စအပြင်ကမ္ဘာတံမီးထုတ်လုပ်မှုအစမတန်များလာနေတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းအင်ဂျီတော်ကနောက်ပိုင်းသတင်းထုတ်ပြန်ပါတယ်။G20 ထိပ်သီးဆွေးနွေးပွဲအအောင်မြင်ကျင်းပနိုင်အောင်သူကကမစ်မက်ခဲကိုကူညီပေးနိုင်ဖို့သမ္မတထရမ့်ကမျှော်လင့်တဲ့အကြောင်းလေးအဲ့ဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။တချိန်တည်းမှာပဲအီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီကလည်းနယ်လေဒီသမ္မတထရမ့်ဖုန်းနဲ့ဆက်သွယ်စကားပြောပါတယ်။ပြီးခဲ့တဲ့မေလတဲ့ G7 ဆက်မှုအင်အားကြီးနိုင်ငံတွေရဲ့အစည်းအဝေးကိုအီတလီနိုင်ငံကအင်ရှင်ဖြစ်တဲ့လက်ခံကျင်းပပေးတာကိုကျေးဇူးတင်ကြောင်းပြောခဲ့တယ်လို့လစ်ပြားရွှေပြောင်းဝင်ရောက်သူတွေရဲ့အရေးအီတလီရဲ့ဂိုင်းတွေဆောင်ရွက်မှုတွေအတွက်ကျေးဇူးတင်တဲ့အကြောင်းကိုလည်းသမ္မတထရမ့်ကအီတလီဝန်ကြီးချုပ်နဲ့ဖုန်းပြောချိန်မှာပြောဆိုခဲ့တဲ့အကြောင်းအင်ဂျူရောကပြောပါရရှင်
ပိုင်ဆိုင်မှုကြောင့်ငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ကိုလွန်ခဲ့တဲ့သတင်း6ပတ်တွင်အမေရိကန်ရေတပ်ဒုတိယကျေးဇူးလိုလိုက်တာစောင့်ကြည့်ကာလကုံဆုံးခဲ့ပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံပေါ်ဖိအားပေးတဲ့လက္ခဏာဖြစ်မြင်နေကြပါတယ် ဒါမှလည်းတရုတ်နိုင်ငံဟာလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းဒေသတွင်းမှာဩဇာရှိမှုဟာကြီးထွားလာခဲ့တယ်လို့ရင်းနှီးနှမိတ်ပိုင်ဆိုင်မှုတွေအငင်းပွားနေတဲ့အရှေ့တောင်အရှေ့နိုင်ငံတွေနဲ့လည်းစီးပွားရေးဆက်ဆံတွေတိုးမြင့်ပြီးအမေရိကန်ရဲ့အခန့်ကဏ္ဍကိုတုံ့ပြန်မှုပြင်ဆင်ထားတယ်လို့အကဲခတ်တွေကယူဆနေကြတာပါ။အမေရိကန်ဆွေးနွေးကတော့လွတ်လပ်စွာရေချောင်းသွားလာရေးဆိုတဲ့ခေါင်းစဉ်အောက်မှာရေတပ်သင်းမိုးတွေဖြတ်တန်းသွားလာပြီးစတူဒန့်ကီလိုမီတာ3တန်းခွဲလောက်ကျယ်ဝန်းတဲ့ပင်လယ်ပြင်မှာတရုတ်နိုင်ငံရဲ့ကြီးစိုးမှုကိုထိန်းထားဖို့ဆက်လက်ကြိုးပမ်းသွားလိမ့်မယ်လို့လည်းထိုင်ဝမ်ခြေဆိုင်တရုတ်နိုင်ငံဆိုင်ရာအစိုးရမူဝါဒရေးရာလေ့လာရေးဌာနတွင်းရေးမှူးချုပ်အန်ဒရူးယန်ကပြောပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်တုံးအစီအစဉ်တွေပေါ်တရုတ်နိုင်ငံကဖိအားပေးဆောင်ဖို့ရည်ရွယ်ပြီးသမ္မတခရန်ကဧပြီလထဲမှာကတဲ့ကရေးပိုင်းတဲ့ညှင်းပွားမှုကိစ္စတွေနဲ့ခက်ခင်းနေခဲ့တဲ့အမေရိကန်ဆိုအနေနဲ့လွတ်လပ်စွာရေချောင်းသွားလာမှုကိုနိုင်ငံရေးအရာအပေးယူလုံးစရာကိစ္စတစ်ခုဖြစ်အသုံးချလာနိုင်တယ်လို့လည်းကြေညာချင်းချင်းသူအန်ဒရူးယန်ကယူဆပါတယ်။အမေရိကန်ရေတပ်ကပထမတဲ့မစ်ဆိုင်တုံးတက်ဆင်ထားတဲ့ USS Stanton ကြီးဖြတ်သိမ်းမှုဟာတနင်္ဂနွေနေ့မှာပဲတရုတ်နိုင်ငံကထိန်းချုပ်ထားပြီးဗီယက်နမ်နိုင်ငံကလည်းပယ်ဆယ်ချောင်းပြောဆိုထားတဲ့ပယ်ဆယ်ကျူးစုတွေကထရီတန်ကျွန်းနဲ့ဂျီမန်စစ်နမိုင်ကွာကခုံမောင်းနေတာပါ။ဒါမှမဟုတ်လက်ထက်ပထမဆုံးချိန်တောက်တိုးပင်လယ်ကိုဆီလုပ်တဲ့ USS Drewry ဖြတ်သိမ်းမှုဟာလည်းတရုတ်နိုင်ငံကထိန်းချုပ်ထားတဲ့ Spratly ကျူးစုတွေက Mississippi ကြောက်တန်းကနေမေလာထဲမှာတုန်းကဂျီမန်စစ်နမိုင်ကွာကနေခုံမောင်းသွားခဲ့ပူပါတယ်။
အမေရိကန်ပြည်ထောင်စုတဝန်ကမြို့ကြီးတွေမှာနှစ်ပတ်လည်လွတ်လပ်ရေးနေ့ခမ်းနားတွေကျင်းပဖို့ပြင်ဆင်နေကြသလိုဒီလိုကျင်းပတဲ့ပွဲတော်တွေဘေးကင်းလုံခြုံစေဖို့အတွက်ဒေသဆိုင်ရာဥပဒေစိုးမိုးရေးတာဝန်ရှိသူတွေနဲ့ဖက်ဒရယ်ဆွေးနွေးအရာရှိတွေလက်တွဲဆောင်ရွက်နေကြပါတယ်။ဒီနေ့နယူးယောက်မြို့မှာလုံမဲ့နိုင်ငံအကြီးဆုံးမီရှူမီပန်းဖောက်ပွဲကိုလူ3သန်းကျော်လာကြည့်ကြလိမ့်မယ်လို့မျှော်လင့်ထားပါတယ်။လွတ်လပ်ရေးပွဲတွေအတွင်းမှာကျင်းပတိုက်ခိုက်ဖို့ချင်းချောက်တာမျိုးနယူးယောက်ရဲတပ်ဖွဲ့ကတရင်ရတာမျိုးမရှိသလိုအကြမ်းဖက်လှုပ်ရှားမှုတံပြန်ချေမှုရဲတပ်ဖွဲ့တွေနဲ့တခြားလက်နက်ကန်ရဲတပ်ဖွဲ့တွေမြို့တွင်းမှာဖြန့်ကျက်ချထားတဲ့အကြောင်းမြို့တော်ဝင်ပီဒီဘလက်စီယိုကပြောပါရယ်မြို့တော်ဒီဝါရှင်တန်ဒီစီမှာဆိုရင်လေမီရှူမီပန်းပြစ်ဖောက်တဲ့ပွဲနဲ့ကပ္ပတန်လွတ်တော်အဆောက်ဦးအနီဂီတာဖျော်ဖြေပွဲအပါအဝင်ဒီနေ့ကြရောက်တဲ့လွတ်လပ်ရေးနေ့အားလည်းရဲပွဲတော်အခမ်းအနားတွေကိုလူထောင်ပေါင်းများစွာတက်ရောက်ကြလိမ့်မယ်လို့ခန့်မှန်းထားတာပါမျိုးတော်မှာလည်းဒီပွဲတော်ကာလအတွင်းအကြမ်းဖက်တိုက်ခိုက်ဖို့ချင်းကြောက်တာမျိုးမရှိပေမဲ့လို့လုံခြုံရေးအတွက်ရဲတပ်ဖွဲ့ကအပြည့်နေရာချထားတယ်လို့ DC ရဲရာရှိချုပ်ပီတာနျူးရှမ်ကပြီးခဲ့တဲ့သတင်းပတ်ကုံတုံးကပြောဆိုထားပါတယ်။လွတ်လပ်ရေးပွဲတော်မတိုင်ခင်တည်းရဲ့အလူကလေးကလွတ်လပ်ရေးကြောက်တိုင်ရှိရာမျက်ခင်းပြင်တစ်လျှောက်မှာရဲတပ်ဖွဲ့ကအကာအယံမျိုးကိုချထားပြီးလုံခြုံရေးစစ်ဆေးဂိတ်တွေလည်းဖွင့်ထားပါတယ်။အလားတူဘော့စတွန်မြို့မှာလည်းဒီအကြမ်းဖက်ချင်းကြောက်မှုသတင်းမရှိပေမဲ့လို့လုံခြုံရေးစောင့်ချက်မှုတွေအခိုင်အမာလုပ်ထားတယ်လို့ဘော့စတွန်ရဲတပ်ဖွဲ့ကပြောပါတယ်ရှင်။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်စီးရဲနိုင်ငံမှာ IS Islam ဆွေးနွေးတွေကမြို့တော်တစ်ခုလိုထိန်းချုပ်ထားတဲ့ record မြို့ကိုအမေရိကန်ရဲ့ပံ့ပိုးမှုတွေနဲ့တလားကြာထုတ်ဆစ်စင်နေတဲ့အတိုက်ခံတပ်ဖွဲ့တွေကအခုနောက်ဆုံးမြို့ဟောင်းရက်ကိုထိုးဖောက်နိုင်ခဲ့ကြပါတယ်။စီးရဲဒီမိုကရက်တစ်အင်အားစုတပ်ဖွဲ့ဝင်တွေက IS တွေပြင်းထန်တဲ့ခုခံမှုတွေကိုကြော်လွှားနိုင်ခဲ့တယ်လို့ညမောင်းတပ်ဖွဲ့တွေရဲ့လေကြောင်းစစ်ကူကြောင့်စစ်သွေးကြွားတွေကမြေမြုံမိုင်းတွေကားပုံးတွေထောင်ထားတဲ့နေရာနဲ့အလံဝေးတဲ့ Rafika မြို့တိုင်းမှာ25မီတာကျယ်ရှိတဲ့အပေါက်ကြီးနှစ်ပေါက်ပွင့်သွားခဲ့တဲ့အကြောင်းအမေရိကန်ဦးဆောင်တဲ့ညမောင်းတပ်ဖွဲ့ကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ပမာရာရှီအောင်မြို့နဲ့တမိုင်းဝင် NU ဘလီတွေကိုတမင်တက်တက်ဖြစ်စီဖြစ်ခဲ့ကြတဲ့ IS စစ်သွေးကြွားတွေက Rafika မြို့တိုင်းနဲ့စေယုံတွေကျောင်းတွေဗလီတွေကိုလက်နက်တိုက်တွေစစ်ကမ်းတွေဖြစ်အသုံးပြုခဲ့ကြပေမဲ့ညမောင်းဖွဲ့အနေနဲ့အရသားတွေကိုရောနောင်မျိုးဆက်တွေအတွက်တမိုင်းဝင်နယ်မြေတွေကိုပါကာကွယ်ဆက်ရှက်ဖို့အကြီးအကျယ်ကြိုးပမ်းခဲ့တဲ့အကြောင်းလဲညမောင်းဖွဲ့ရဲ့ပြောခွင့်ရသူဗိုလ်မှူးကြီး Ryan Delong ကပြောဆိုခဲ့ပါတယ်။ UN နိုင်ငံမိုးဆူမြို့ရဲ့ Channel မြေကိုညမောင်းတပ်ဖွဲ့ရဲ့ပတ်မှုမှုနဲ့ UN တပ်ဖွဲ့တွေကပြန်လည်တင်ပြဖို့ကြိုးပမ်းခဲ့ချိန်မှာ IS သွေးကြွားတွေကပြီးခဲ့တဲ့လတဲ့ NU ဗလီကိုဖျက်ဆီးခဲ့ကြတာပါ။ UN နိုင်ငံပမ်မယာရှီအောင်မြို့မှာလည်း IS သွေးကြွားတွေတင်ပြခဲ့တဲ့2015ခုနှစ်ကစလို့တင်ရှားတဲ့တမိုင်းဝင်အစာအုပ်တွေအပါဝင်အကြီးအကျယ်ဖျက်ဆီးမှုတွေကိုပြုလုပ်ခဲ့ကြတာဖြစ်ပါတယ်။
စီးရီးယားပြည်ပကဆိုင်ရာဆစ်ဆန်ညှိနှိုင်းမှုတွေထပ်ခုဖြစ်စေဖို့လှုံ့ဆော်နေနေတဲ့တိုင်းပြည်တောင်ပိုင်းမှာလာမယ့်ကြာသပတ်နေ့အထိတစ်ဖက်သက်အပြစ်ခက်ရက်စဲထားတယ်လို့စီးရီးယားစစ်တပ်ကကြေညာပါတယ်။ကဇက်စတန်နိုင်ငံမျိုးတော်အန်စတနာမှာကျင်းပမယ့်ညင်းညင်းဆွေးနွေးပွဲမတိုင်ခင်တည့်ရက်အလို့တင်းနာနေတုန်းကအဲ့ဒါလို့ကြေညာခဲ့တာပါ။ဒါပေမဲ့ဒီလိုကြေညာပြီးနိုင်ပိုင်းအကြာမှာပဲစီးရီးယားနိုင်ငံဒီအနောက်တောင်ပိုင်းကသဘုံတွေထိန်းချုပ်ရာဒါရာမျိုးနဲ့အနီးနားဒေသတွေမှာအစိုးရကတိုက်လေရင်တွေပေါ်ကနေစီးပိုင်းဘုံတွေကိုပြန်လဲကျဲချနေတယ်လို့သဘုံတွေနဲ့မျက်မြင်တွေ့သူတွေကရိုက်တာသတင်းဌာနကိုပြောပါရယ် အက်စတနာမြို့မှာဒီနေ့ပြန်လည်စတင်မယ့်ညီငယ်ရေးဆွေးနွေးပွဲမှာတပုံဖွဲ့တွေပါဝင်လာအောင်စီးပွားအစိုးရနဲ့ဒီအစိုးရကိုကြောထောက်နောက်ခံပေးထားတဲ့ရုရှားအစိုးရတို့ကကြိုးစားနေတာပါ။နိုင်ငံတောင်ပိုင်းမှာရှိတဲ့တပုံအဖွဲ့ကတော့အရင်ကဒီအပြစ်ခက်ရစေးရေးသဘောတူညီချက်တွေကိုစီးပွားအစိုးရကလိုက်ပါဆောင်ရွက်တာမျိုးမရှိဘူးလို့ဆိုပြီးတော့ဒီရုရှားနိုင်ငံကကမကထလို့စီစဉ်ပေးနေတဲ့ဆွေးနွေးပွဲတွေကိုသူတို့ရဲ့ကိုယ်စားလှယ်အဖွဲ့ဆင်လို့မှမဟုတ်ဘူးလို့ညှိစက်ထားတာဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကုလသမဂ္ဂကကြားဝင်ညှိနှိုင်းပေးတဲ့ညီညွတ်ရေးဆွေးနွေးပွဲတွေနဲ့အပြိုင်အရင်တုန်းကဒီကစစ်တမ်းနိုင်ငံမှာကျင်းပခဲ့တဲ့ဆွေးနွေးပွဲတွေကနေတိတာထင်ရှားတဲ့တိုးတက်မှုဘာမှမရှိခဲ့ပါဘူး။ပြစ်ခတ်တိုက်ခိုက်မှုတွေဆော့ချဖို့ဇုံနေရာတွေတတ်မှတ်ပြီးမိလာတို့ကကြေညာခဲ့တဲ့ပြစ်ခတ်ရစေးရေးသဘောတူညီချက်ဆိုရင်အချင်းချင်းချိုးဖောက်ခံရနေရဆဲဖြစ်ပါရဲ့ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကပြည်ပကိုတင်ပို့နေတဲ့ထိုင်းကျောင်းလုပ်ငန်းတစ်ခုဖြစ်တဲ့ Multiflex Limited ကုမ္ပဏီပိုင်းစက်ရုံတစ်ခုမှာဘွာလာအိုးပေါက်ကွဲရာကလူ10ဦးသေဆုံးပြီး50ထဏ်ရရတဲ့အကြောင်းအာဏာပိုင်တွေကပြောပါရတယ်။ဒါကမျိုးတော့အပြင်ဘက်မှာရှိတဲ့ဂါစီပူဝါမြို့ရဲ့ကရှင်ပါအရက်မှာမနေ့နောက်ပိုင်းကပေါက်ကွဲမှုဖြစ်ခဲ့တာလို့လည်းဒေသခံရဲတပ်ဖွဲ့အကြီးအကဲအမီနော်အစ္စလမ်ကပြောဆိုခဲ့ပါရတယ်။ဒီနေ့မွန်လဝိုင်းထိထုတ်ပြန်ချက်အရပေါက်ကွဲမှုကြောင့်သေဆုံးသူအရေအတွက်ဟာ10ယောက်ထိရှိနေပါပြီ။ဒေချေတန်ရသူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပြီးပျောက်ဆုံးနေသူအရေအတွက်အတိအကျကိုမသိရသေးဘူးလို့လည်းဒေသခံရဲမှုကပြောပါရတယ်။ဆွေမျိုးသားချင်းတချို့ကတော့6ယောက်ပျောက်နေတယ်လို့ပြောဆိုထားကြတာပါ။ဒဏ်ရာသူတွေကိုတော့စေယုံမှာကုသပေးထားပါတယ်။ပေါက်ကွဲမှုဖြစ်ရတဲ့အကြောင်းရင်းကိုတော့လက်တလုံးမှာရှင်းရှင်းလင်းလင်းမသိရသေးပဲစုံစမ်းစစ်ဆေးနေဆဲဖြစ်ကြောင်းအာဏာပိုင်တွေကပြောပါရတယ်။မိသားသမားတွေကရှာဖွေရေးလုပ်ငန်းတွေဆက်လုပ်နေတဲ့လေးသက်အစားအုပ်ပြင်မှာတော့ဒီကနေ့သက်ဆိုင်ရာမိသားစုဝင်တွေလာရောက်ဆောင်ဆိုင်နေကြတာပါ။ကုမ္ပဏီရဲ့ website မှာတော့ပြပတင်ပို့တဲ့အဝတ်ထည်တသိန်း4000ကိုနေ့စဉ်ထုတ်လုပ်ပေးနေတဲ့အကြောင်းဖော်ပြထားပါတယ်။ကမ္ဘာမှာတရုတ်နိုင်ငံပြီးရင်အဝတ်ထည်ဒုတိယအများဆုံးထုတ်လုပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအထက်ကျုပ်စေယုံပေါင်း4000လောက်ရှိပါတယ်။2013ခုနှစ်မှာလူပေါင်း1100ကျော်သေဆုံးခဲ့တဲ့စေယုံ5ယုံပါဝင်တဲ့အစားအုပ်တစ်ခုပြိုကျမှုဖြစ်ပွားခဲ့ပြီးနောက်မှာတော့လုပ်ငန်းခွင်ဘေးရန်နဲ့ကင်းရှင်းစင်ညွန်းတွေတိုးမြင့်မှုဘင်္ဂလားဒေ့ရှ်နိုင်ငံကစတင်ဆောင်ရွက်ခဲ့ပေမဲ့စေယုံလုပ်ရုံအများပြားမှာတော့စေယံနေရာတွေအစားအုပ်တွေအစ်စ်မီအောင်လုပ်ဖို့လိုအပ်နေစေဖြစ်တဲ့အကြောင်းနဲ့ကျွမ်းကျင်သူတွေကသတိပေးထားကြပါတယ်
အသေးကိစ္စနောက်ဆုံးအဆင့်ယောဂအပြင်းထန်ခံစားနေရတဲ့တရုတ်အစိုးရအတိုက်ခံနှွေငင်းငင်းဆူရှင်လူရှောင်ဖို့ကိုပြည်ပမှာစေဝါကုသခွင့်ပြုဖို့တရုတ်အစိုးရကိုဂျာမနီနိုင်ငံကတိုက်တွန်းလိုက်ပါတယ်။ဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကလည်းအလားတူတိုက်တွန်းထားတာပါ။လူရှောင်ဖို့ရဲ့ကျန်းမာရေးဟာတိုင်းပြည်ကနေထွက်ခွာနိုင်လောက်တဲ့အခြေအနေမရှိဘူးလို့တရုတ်အစိုးရကပြောပေမဲ့လူရဲ့မိတ်ဆွေတငယ်ချင်းလည်းဖြစ်နောက်အစိုးရတိုက်ခံတဦးလည်းဖြစ်တဲ့ဟူဂျီယာကတော့ပြီးခဲ့တဲ့သတင်းပတ်ကုံကပဲ YouTube ပေါ်ကိုတက်လာတဲ့ဗီဒီယိုဖိုင်ထဲမှာလူရဲ့အခြေအနေတည်တည်ငြိမ်ငြိမ်ရှိနေပုံရတဲ့အကြောင်းပြောပါတယ်။ဂျာမနီအစိုးရပြောခွင့်ရစတီဖန်ဆိုင်ဖန်ကတော့ကျမရဲ့အရာစေဝါကုသမှုခံယူဖို့အတွက်လူရှောင်ဘူကိုပြန်လွတ်ပေးတဲ့အပေါ်မှာတရုတ်ဆွေရကိုကျေးဇူးတင်တဲ့အကြောင်းနဲ့လူရဲ့ကျန်းမာရေးအတွက်အထူးဆိုရင်မကင်းဖြစ်ရတယ်လို့လိုအပ်တဲ့စေဝါကုသမှုတွေရဖို့မျှော်လင့်တဲ့အကြောင်းပြောပါရရှင်။နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မခင်ဖြူထွေးတို့ပြောပြပေးကြတာဖြစ်ပါတယ် VOA မြန်မာပိုင်းရေဒီယိုအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနဲ့ကျင်းပကြတဲ့အကြောင်းနဲ့အရင်စပါမယ်ရှင်ဇူလိုင်လ4ရက်နေ့ဟာအမေရိကန်ပြည်ထောင်စုလွတ်လပ်ရေးနေ့ဖြစ်တာကြောင့်လွတ်လပ်ရေးနေ့အခမ်းအနားတွေနိုင်ငံတော်ဝန်ကျင်းပကြပြီးညဘက်မှာမီးရှူမီးပန်းတွေပြစ်ပေါက်ကြသလိုနိုင်ငံတော်အားလာရဲ့နေ့အဖြစ်လည်းသတ်မှတ်ထားပါတယ်မြို့တော်ဝါရှင်တန်ကအမျိုးသားရင်ပြင်မှာလည်းပျော်ပွဲရွှင်ပွဲတွေကျင်းပနေပြီးဒီနှစ်လွတ်လပ်ရေးနေ့မှာလူမှုအနေနဲ့ဘယ်လိုပုံစံမျိုးပါဝင်ဆင်နွှဲကြမလဲဆိုတာကို VOA သတင်းတော့အာရာရှဲဘရာဒီကသတင်းပေးပို့ထားပါတယ်အပြည့်အစုံကိုကိုအောင်ကပြောပြပေးပါမယ်ရှင်
စလင်လာလေးနေ့မှာကြောက်တဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်ဂီတဖျော်ဖြေပွဲကျင်းပရာဝါရှင်တန်ဒီစီကအမျိုးသားရင်မြင်မှာတော့လုံခြုံရေးတွေချထားပါတယ်ဗြိတိန်စီကနေလွတ်လပ်ရေးရောင်းတိုက်ပွဲဝင်ခဲ့တဲ့အထိမ်းအမှတ်အနေနဲ့ညဘက်မှာမီးရှူမီးပန်းတွေလည်းပစ်ပေါက်ကြမှာပါဒါပေမဲ့လည်းတမန်တော်ဒေါ်နယ်ထရမ့်အစိုးရအာဏာရလာပြီး6လအကြာမှာပဲအမေရိကန်လူမှုအကြာနိုင်ငံရေးအရာရောတခြားအကြောင်းအရာကိစ္စတွေမှာပါသဘောထားကွဲလွဲမှုတွေရှိနေပါတယ်ပေါ်တိုရီကိုမှာနေထိုင်သူမရင်ဂလီက
သမရရဲ့ဇယိုက်ကကျန်းတက်ပါတယ်ဒီမိုကရက်နဲ့ရီပါဘလီကန်ပါတီနှစ်ရဲ့စလုံးကြားဆင်းဆက်လို့မရတော့ပါဘူ
းနယူးယောက်ပြည်နယ်လန်ကာစတာမြို့ကမိုက်ရပ်ကာက
Trump
ဟာအလုံးလို့ဖြစ်အောင်လို့နောက်ွယ်ကနေပြီးလှုပ်ဆောင်ပေးနေတာကြောင့်လူတွေဟာစပြီးတော့အကောင်းမြင်လာတယ်လို့ထင်ပါတယ်လာမယ့်နှစ်တွေမှာဆိုရင်တနိုင်ငံလုံးကစူးစီစီရှိနေပါလိမ့်မယ
်ချီကာဂိုမြို့ကလာရောက်လက်ပတ်သူမိုက်က
you know
defender defender ဝေဖန်ထောက်ပြနေကြပြီဒါကလည်း American တွေအတွက်ကောင်းတဲ့ကိစ္စပ
ါ American အိမ်မက်တွေကိုအကောင့်တွေပေါ်ဆောင်နိုင်တဲ့အထိမ်းအမှတ်အနေနဲ့လွတ်လပ်ရေးနေ့ကျင်းပတာလည်းဖြစ်ပါတယ် New Jersey ပြည်နယ်ကရှခါဘူချာက
I believe the principles of free
လွတ်လပ်တဲ့နိုင်ငံတကာနိုင်ငံရဲ့အခြေခံအုပ်ပြစ်တွေကတော့အရင်တိုင်းပဲရှိနေလိမ့်မယ်လို့ယုံကြည်ပါတယ်က ိုဖြစ်ချင်တာကိုကိုယ်တိုင်ပုံဖော်ခွင့်ရှိပြီးတော့အောင်မြောင်လှုပ်ဆောင်နိုင်တဲ့အချက်ကဒီတိုင်းပြည်ရဲ့ထူးခြားချက်ပါ
Connecticut ပြည်နယ်ကဂွန်နန်လီယန်ကတော့အခုလိုပြောပါတယ
် I think that this country at this moment is a greater and
ကိုယ်လည်းဒီနိုင်ငံကကမ္ဘာအင်အားကြီးနိုင်ငံဖြစ်နေသေးပါအားလုံးငြိမ်းချမ်းပြီးလူတွေရဲ့ဘဝဟာလည်းပျော်ရွှင်စရာပါ
Virginia ပြည်နယ်က Ivo Attap က
where you look at the natural the national
စတန်ဒီမှာတော့တိုင်းပြည်ရဲ့အခြေအနေဟာသိပ်မကောင်းဘူးလို့လူတွေကထင်ကြပါတယ်ဒါပေမဲ့ကမ္ဘာတခြားနိုင်ငံတွေနဲ့ရှင်လို့ရှိရင်တော့ဒီမှာကအများကြီးအခြေအနေကောင်းပါတယ
်လွတ်လပ်ရေးနေကိုနိုင်ငံတော်အားလည်းရနေအဖြစ်လည်းသတ်မှတ်ထားပါတယ် tag we attack က
I'm glad to be here. Some amazing food and amazing place.
ဒီမှာနေရတာပျော်ပါတယ်အစားအသောက်တွေလဲစရာတွေကလည်းအပြည့်ပါမီရှူမီဘန်ဖောက်တာကိုလည်းကြိုက်ပါတယ
်ဇူလိုင်လ4ရက်နေ့မှာအလှပြကြီးတဲ့ပွဲတွေဂီတဖြောပြပွဲတွေနဲ့မီရှူမီဘန်နေပြပောက်ပြီးလွတ်လပ်ရေးနေ့ကိုဆင်နွှဲကြပါရခင်ဗျာ
ကိုအောင်တင်ပြခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်ထက်မှာပဲအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ကိုအမေရိကန်ရောက်မြန်မာတွေဘလို့ကျင်းပဆင်နွှဲကြတယ်လဲဆိုတာကိုကြည့်ကြရအောင်ပါကိုစော်ဝင်းလိုင်းစူးစီးတင်ပြထားတာကိုနားဆင်ကြရအောင်ပါရှင
်နေ့စဉ်ဇူလိုင်လ4ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ဖြစ်တယ်လို့ဒီကနေ့ဟာအမေရိကန်ပြည်ထောင်စုစတင်မွေးဖွားတဲ့နေ့အဖြစ်သတ်မှတ်ထားကြတာလည်းဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့စစ်မှုထမ်းမိသားစုဝင်တချို့ကိုဖိတ်ကြားပြီးအင်ပူရောရဲ့တောင်ဘက်မြက်ခင်းပြင်မှာဧကံပွဲကျင်းပသွားမှာဖြစ်ကြောင်းအင်ပူရောကသတင်းထုတ်ပြန်ထားပါတယ်။လွတ်လပ်ရေးနေ့အခါသမရဟာနိုင်ငံတော်အားလိုက်ရဲ့ဖြစ်တာကြောင့်လည်းအများစုကကန့်ကြေသွားအပန်းဖြေတာတွေလည်းပြုလုပ်လို့ရှိကြပါတယ်။အမေရိကန်နိုင်ငံမှာရွှေ့ပြောင်းအခြေချနေထိုင်ကြတဲ့မြန်မာဒုက္ခသည်မိသားစုတွေကလည်းလွတ်လပ်ရေးနေ့အားလိုက်ရဲ့ကိုအမေရိကန်ရဲ့နီးတူပျော်ရှင်စွာဆင်နွှဲကြပါတယ်။မြန်မာနိုင်ငံ88ဒီမိုကရေစီအရေးတော်ပုံမှာပါဝင်ခဲ့ပြီးမီရှိဂန်ပြည်နယ်လန်ဆင်းမြို့မှာနေထိုင်တဲ့ဆလိုင်းအောင်တွန်းကတော့
ဒီအမေရိကန်ရောက်ပြီးတဲ့နောက်ပိုင်းမှာအဲ့ဒီလွတ်လပ်ရေးသူတို့လုပ်တဲ့အခါမှာကျွန်တော်နေရအရန်စိတ်ဝင်စားတာကသူတို့အဲ့ဒီဂုံပြူတဲ့ဟာကိုအရန်စိတ်ဝင်စားတယ်ဂုံပြူပြီးတော့သူတို့မီးပန်းတွေဖောက်တာကျွန်တော်ဘလောက်အံ့ဩလဲဆိုတော့ကျွန်တော်တို့မြို့မှာဆိုလို့ရှိရင်အဲ့ဒီမောကြီးကြီးတစ်ခုရှိတယ်အဲ့တော့အခု7နှစ်လောက်ကဆိုလို့ရှိရင်သူတို့မိသားစုအလိုက်အဲ့ဒီမှာတခါတဲ့ဒီထိုင်ခုံလေးတွေနဲ့ထိုင်ပြီးတော့သူတို့ည7နှစ်အတွက်ကိုသူတို့စောင့်ကြတာကိုကျွန်တော်တို့တွေ့တဲ့အခါမှာကျွန်တော်တော်တော်အံ့ဩတယ်သူတို့ကဘလောက်အထိမျက်နှိုးပြီးတော့ဘလောက်အထိဂုဏ်ယူတယ်လဲဆိုတာသူတို့အဖြူတွေကအဲ့မှာရှိတဲ့အမေရိကန်တွေကကြားတာလေ
မြန်မာနိုင်ငံအတွင်းမှာနေထိုင်ခဲ့စဉ်တုန်းကတော့ချင်းတိုင်းရင်းသားတူအုပ်အနေနဲ့လွတ်လပ်ရေးအရာတာကိုအပြည့်အဝမခံစားခဲ့ရဘူးလို့လဲဆလိုင်းအောင်တွန်းကပြောပါတယ်
ပမာပြမာတော့ကျွန်တော်တို့တိတတ်တဲ့ရွေရောက်တဲ့ခါကျတော့တုံးတတ်တဲ့ရွေရောက်တဲ့ခါကျတော့ကျွန်တော်တို့တိုင်းသားတယောက်အနေနဲ့ပေါ့နော်လွတ်လပ်ချင်းဆိုတဲ့အရာတာကိုကျွန်တော်တို့မခံစားလိုက်ရဘူးခုနလိုထုံးစံရပဲလွတ်လပ်ရေးနေကိုလုပ်တလို့ဖြစ်တယ်အနှစ်တာရလည်းမရှိဘူးအာပြောချင်တာကလွတ်လပ်မှုမရှိဘူးပေါ့နော်ဘာဖြစ်လဲဆိုတော့အုပ်ချုပ်တူလူတန်းစားကနေကျွန်တော်တို့အတိုင်းသားတွေကိုအခွေးခြားဆက်ဆံတာမျိုးတွေအဲ့ဒါမျိုးတွေလုပ်တဲ့ခါကျတော့ကျွန်တော်တို့ကကြောတာလွတ်လပ်ရေးသာပြောတာဒါပေမဲ့ကျွန်တော်တို့ကမလွတ်လပ်ဘူးလို့အဲ့ဒီစိတ်ကရှိတ
ယ်။အင်ဒီယားနာပြည်နယ်ဖော်ဝင်းမြို့မှာနေထိုင်တဲ့ကိုပြင်းလင်းထူကတော့အမေရိကန်မှာကြာကြာနေလာလေလွတ်လပ်ရေးရဲ့အရာတာကိုပိုသိလာလေလို့ပြောပါတယ
်။အမေရိကန်မှာရောက်နေဗမာတူးနေတဲ့ဗျာမယ်ဆိုလို့ရှိရင်လွတ်လပ်ရေးရဲ့အဓိပ္ပာယ်ကိုအမေရိကန်မှာကြာကြာနေလာလေပိုသိလာလေပေါ့။ပြီးတော့လွတ်လပ်ရေးနေ့မှာဆိုလို့ရှိရင်ငါချင်းမိသားစုတွေကတက်တူကြတာပေါ့။အဲ့မှာဘာဘီကျူးတွေလှုပ်ရှားကြတယ်ပြောပြောရှင်းရှင်းနဲ့အတိအကျတော့လွတ်လပ်ရေးဆိုတဲ့အဓိပ္ပာယ်ကိုလူတွေကသိကြသိဖို့လိုတယ်။ကိုယ့်ရဲ့လွတ်လပ်ခွင့်ကိုစဉ်းစားအသုံးချမယ်ဆိုလို့ရှိရင်လွတ်လပ်ရေးဆိုတာကထားဝင်နေတည်မြဲနေပါပဲပေါ့
။လွတ်လပ်ရေးနေ့မှာအမေရိကန်နေပျော်ပွဲရှင်ပွဲတွေကျင်းပကြသလိုပဲမြောက်ကယ်ရိုလိုင်းနားပြည်နယ်ချပယ်ဟီးလ်မြို့မှာရောက်နေကြတဲ့မြန်မာမိသားစုတွေကလည်းမြန်မာဆန်ဆန်လွတ်လပ်ရေးနေ့အခမ်းအနားတစ်ခုရှေ့သတင်းပတ်အတွင်းကျင်းပဖို့စီစဉ်နေကြောင်းပွဲဖြစ်မြောက်ရေးဦးဆောင်လုတ်ကိုင်နေသူကိုလဝေက VOA ကိုပြောပါတယ
်ဒီကအဲ့ဒီပြေးတဲ့ဟာလေးတွေအာလူကောက်ပွဲတကြလုံးအဲ့ခိုက်ပွဲအဲ့လိုမျိုးလေးတွေပေါ့ဒီဘောလီဘောပွဲအဲ့လိုမျိုးလေးတွေတကယ် fun game လေးတွေじゃမိကလေးလေးတွေဆိုရင်အဲ့လိုမျိုးခုံတဲ့ဟာလေးတွေသူတို့ဒီပြီးလို့ချင်းလည်းနည်းနည်းပြေးတဲ့ဟာလေးတွေအဲ့ဒီ wine အဲ့ဒီဘောလုံးသွင်းလေးတွေမှာပဲအဲ့လိုမျိုးကျွန်တော်အားကြီးကျွန်တော်စဉ်းစားလာတယ်ဒီလိုဆိုပျော်ပွဲရှင်ပွဲပဲဟုတ်တော့
လွတ်လပ်ရေးနေ့မှာအများပြည်သူတွေလွတ်လပ်စွာပျော်ရွှင်နိုင်ရေးအတွက်နိုင်ငံတော်ကမြို့ကြီးတွေမှာရှိတဲ့ရဲတပ်ဖွဲ့ဝင်တွေပြည်ထောင်စုအစိုးရအရာရှိတွေပူးပေါင်းပြီးလုံခြုံရေးအတွက်ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်နေကြပါတယ်ဇူလိုင်လ4ရက်နေ့ညမှာနိုင်ငံတော်ကမြို့ကြီးတွေမှာရောင်စုံမီးရှို့မိပန်းတွေပစ်ဖောက်လို့ရှိတာမှာအမေရိကန်နိုင်ငံမြို့တော်ဝါရှင်တန် DC နဲ့နယူးယောက်မြို့ကမီးပန်းပစ်ဖောက်မှုတွေဟာကြီးကြဲခံထားပြီးလူကြိုက်များတဲ့အစီအစဉ်တွေဖြစ်ပါတယ်အခုနှစ်နယူးယောက်မြို့မှာကျင်းပမဲ့ရောင်စုံမီးရှို့မီးပန်းပစ်ဖောက်မှုကိုတော့အနည်းဆုံးလူ3000လောက်ကတွားရောက်ကြည့်ရှုကြလိမ့်မယ်လို့မျှော်လင့်ထားပါတယ်။ ဝါရှင်တန်ဒီစီမြို့မှာကျင်းပမဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်တိမုတ်ဖျော်ဖြေပွဲနဲ့မိဘပြစ်လွတ်ပွဲအခမ်းအနားကိုတော့တိတ်နဲ့ချီတဲ့ပြည်သူတွေတွားရောက်ကြည့်ရှုကြလိမ့်မယ်လို့မျှော်လင့်ထားကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းစူးစီးတင်ပြခဲ့တာပါရှင်အခုတော့ထိုင်းစစ်ဆွေရရဲ့နိုင်ငံခြားသားလုံတမများဆိုင်ရာဥပဒေတွေကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေကိုတင်ပြပေးပါမယ်ထိုင်းနိုင်ငံတွင်ကနိုင်ငံခြားသားရွှေ့ပြောင်းလုံတမတို့ရဲ့အလုတ္တာဝန်စီမံခန့်ခွဲရေးအဥပဒေစီမံချက်အသစ်ထွက်ပေါ်လာပြီးတဲ့နောက်နေရပြောင်းကြတဲ့မြန်မာတွေတောင်းနှက်ချီရှိသွားပါပြီဒီလိုနေရပြောင်းကြတဲ့အတွက်ထိုင်းနိုင်ငံရဲ့ရေလုံငန်းနဲ့ဆောက်လုပ်ရေးလုပ်ငန်းတွေစတဲ့အလုပ်တွေမှာတရားမဝင်မြန်မာနိုင်ငံသားတွေကိုအားထားပြီးလုပ်ကိုင်နေရတဲ့ထိုင်းလုံရှင်တွေအခက်အခဲတွေကြုံတွေ့နေရပါတယ်။ဒါကြောင့်အလုပ်သမားတွေအတွက်ဈေးသက်သာနိုင်တဲ့နည်းလမ်းနဲ့လက်မှတ်အထောက်အထားတွေကိုလုပ်ပေးဖို့လည်းနိုင်ငံအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒီအကြောင်းအပြည့်စုံကိုထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းတတင်းတော့အမအေးအေးမာကတင်ပြပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံအတွင်းနိုင်ငံခြားသားရှေ့ပြောင်းလုပ်သမားတွေရဲ့အလုတ်တောင်ဝင်စီမံခန့်ခွဲရေးအဥပဒေစီမံချက်အသစ်ထွက်ပေါ်လာပြီးတဲ့နောက်အဖမ်းအဆီးတွေဇက်တိုက်လုပ်လာတဲ့အတွက်ဇူလိုင်လ3ရက်နေ့အထိနေရပ်ပြောင်းခဲ့သူတောင်းနေချီပြီးရှိနေပါပြီ။ဒီလိုမြန်မာလူသမားတွေနေရပ်ပြောင်းတဲ့အတွက်ထိုင်းလုပ်ငန်းရှင်တွေအတွက်လည်းထိခိုက်မျက်နှာမှုတွေရှိကြောင်းထိုင်းစီးပွားရေးလုပ်ငန်းရှင်တွေကလည်းပြောဆိုနေကြတာပါ။အရင်ဆယ်စုနှစ်တခုကျော်ကဖြစ်ပေါ်ခဲ့တဲ့ policy တွေနဲ့နှိုင်းယှဉ်ပြီးထိုင်းအစိုးရအနေနဲ့နေရပြန်ခိုင်းုံနဲ့အလုသမားတွေရဲ့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်တဲ့အကြောင်းရောင်ကြီးဦးလိုသမားအဖွဲ့ကအထွေထွေတွင်းရင်းမှုဥမိုးစေတာဆိုပါတယ်
။ပြန်ယုံတဲ့တော့ပြဿနာတော့ဖြေရှင်းသွားမှာမဟုတ်ဘူး။ဒါဖြစ်လို့လည်းဆိုတော့ဒီလုသမားတွေကဒီနိုင်ငံကိုထိုင်းနိုင်ငံကိုစလာတယ်ဆိုတော့ဗမာပြည်ရဲ့ဒီနိုင်ငံကြီးစီးပွားရေးအထူးသဖြင့်တော့စီးပွားရေးမကြည်လည်မှုတွေကြောင့်သူတို့အိုးအိမ်ပြစ်ပြီးတော့လာကြတယ်။ဒီလိုဆိုရင်ဒါကျုံမိသားစုတွေဆိုရင်ဟိုဟိုအိုးအိမ်ပါမရှိတော့ဘူးဖြတ်ပြီးတော့လာကြရတယ်နေတာပေါ့နော်။ဆိုတော့ဒီတိုင်းစိုးရကလည်းတိုင်းစိုးကအဆက်ဆက်ပေါ့နော်သူဒီလိုပြန်ပို့ရေး policy ပေါ့1990အထူးသဖြင့် 1999 အခြားစီးပွားရေးကတ်ဆိုင်တဲ့အချိန်တော့လည်းဒါအကြီးဆုံးပေါ့နော်တိုင်းနိုင်ငံမှာလုံသမားတွေဟိုထောက်ထားရှိတဲ့လူရောမရှိတဲ့လူရောပြန်ပို့ရတာဖမ်းပြီးတော့ဒါပေမဲ့တိုင်းနိုင်ငံမှာဒီစက်ယုံတွေအလုပ်ယုံတွေ200ကျော်အထူးသဖြင့်ဆန်စက်ယုံ200ကျော်ပိတ်လိုက်ရတယ်တော့ထိုင်းလူ့ကမာတွေနဲ့စာထုတ်မှုကြံပြီးတဲ့ BNN လူ့ကမာတွေနဲ့စာထုတ်မှုကြံပြီးတဲ့ဒါပေမဲ့မအောင်ဘူးနောက်ဆုံးမှာဒီထိုင်းစိုးရနဲ့ကြံစင်းစားပြီးတော့ဒါပြန်ဖွင့်ပေးရတယ်ဒါ1998 99မှာတခါဖြစ်ခဲ့တယ်နောက်အဲ့နောက်ပိုင်းမှာလည်းဒီ2000ခုနှစ်နောက်ပိုင်းမှာလည်းဒါမျိုးဖမ်းဆီးပြီးတော့ပြန်ပို့တာဒီလုပ်ခဲ့တယ်ဒါပေမဲ့အဲ့ဒီအစီအစဉ်ကမအောင်မြင်ပါဘူးဒီလူ့ကမာတွေကဖမ်းဆီးရင်ကာလကခဏပဲပြီးရင်ပြန်ပြီးတော့ထိုင်းနိုင်ငံတွင်းကိုနီလန်းပေါင်းစုံကနေပြီးတော့ပဲပြန်ရောက်လာကြတယ
်မြန်မာနိုင်ငံသားတွေကတော့ညက်ပတ်တဲ့အလုပ်ခက်ခဲတဲ့အလုပ်အငြင်းရှိတဲ့အလုပ်တွေမှာလုပ်ကင်နေကြရတာဖြစ်ပါတယ်။ထိုင်းနိုင်ငံသားတွေကတော့ဒီလိုအလုပ်တွေမလုပ်ကြတော့တဲ့အတွက်လုပ်သားလိုအပ်ချက်ရမြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားသားလုပ်သမားတွေကိုပဲငှားရမ်းလုပ်ကင်ခံခဲ့တာပါ။ဒါပေမဲ့ဒီလုပ်ငန်းတွေမှာမြန်မာလုပ်သမားတွေကလုံအားကခေါင်းပေါင်ဖြတ်ခံရမှုတွေနဲ့လူကုန်ကူးမှုတွေဖြစ်ပေါ်နေတာကြောင့်ထိုင်းအစိုးရဟာဝေဖန်မှုတွေခံနေရပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေမှာပြက်ကွက်တာကြောင့်ဆိုပြီးတရားသတိအစိုးဆုံးအစ်စ်တတ်မှတ်ခံလာရတဲ့အထိအခြေအနေတွေဖြစ်သွားခဲ့တာပါဒီနောက်ထိုင်းနိုင်ငံဟာစစ်အစိုးရတက်လာပြီးတဲ့နောက်တရားမဝင်အလုပ်သမားပြဿနာတွေနဲ့လူကုန်ကူးမှုတက်ဖြစ်ရေးလုပ်ငန်းတွေကိုပြင်းပြင်းထန်ထန်လှုပ်လာခဲ့တာကြောင့်ဒီကတဲ့နှစ်ကစလို့တရားသူစောင့်ကြည့်စည်းရင်းထဲမှာတတ်မှတ်ခံခဲ့ရပါတယ်အမေရိကန်အစိုးရရဲ့2018ခုနှစ်လူကုန်ကူးမှုစည်းရင်းခံစာမထွက်ခင်မှာပဲထိုင်းအစိုးရဟာဥပဒေစီမံချက်အစ်စ်ထုတ်ပြန်ခဲ့တာပါဒီဥပဒေထွက်လာပြီးတဲ့နောက်တရားမဝင်အလုပ်သမားတွေကိုစေခိုင်းတဲ့အလုပ်ရှင်တွေပေါ်မှာပြင်းထန်တဲ့ပြစ်ဒဏ်တွေပေးတော့မယ်ဆိုတာကြောင့်အလုပ်ရှင်တွေကလည်းအလုပ်သမားတွေကိုလက်မခံရဲတော့ပဲဖြစ်သွားခဲ့ပါတယ်။ဒီအတွက်စီးပွားရေးထိခိုက်နှိမ့်နာမှုတွေရှိတယ်ဆိုပြီးထိုင်းလုပ်ငန်းရှင်တွေကအကြံပြုဝေဖန်ခဲ့ပါတယ်။ဒီအတွက်တောက်ကြနေမှာတော့အစိုးရကဥပဒေပုံမှန်တစ်ချို့ကိုရပ်ပေါင်း120ဆိုင်းငံ့ထားပြီးပြန်လည်သုံးသပ်မယ်လို့ပြောဆိုထားတာပါ။ထိုင်းနိုင်ငံမှာလည်းအလုပ်သမားလိုအပ်ချက်တွေရှိနေတာရဲ့စီးပွားရေးကျက်တဲလွန်းလာရဲ့ကြောင့်နေရပြန်မှုခက်ခဲနေတဲ့မြန်မာလူသမားတွေအတွက်နှစ်နိုင်ငံအစိုးရတွေညှိနှိုင်းပြီးအလုသမားတွေအတွက်ဇီးနှုန်းသက်သာစေမဲ့နည်းလမ်းတွေနဲ့အထောက်အထားလက်မှတ်တွေထုတ်ပေးတင်တယ်ဆိုပြီးဥမိုးစေကဆက်ပြောပြပါတယ
်။ရှိနေတာကတော့ဒီနှစ်နိုင်ငံအစိုးရကြားထဲမှာခဏတိုင်ဒီလက်မှတ်တွေကို MOU စနစ်နဲ့က၄နှစ်တန်းလက်မှတ်တွေလောက်ကြအောင် passport တွေလောက်ကြတယ်။နောက်တခါပိုင်းအောင်ကတ်စနစ်ကိုလောက်တယ်။ပိုင်းအောင်ကတ်နဲ့ passport စနစ်ကိုလောက်တယ်။နောက်တခါ CI စနစ်ဆိုပြီးတော့အချင်းချင်းလောက်ကြတယ်။အဲ့ဒီအချင်းတိုင်းအချင်းတိုင်းမှာဒီအလုပ်သမားတွေကကုန်ကုန်ကြီးကြပုံများသွားတာများတယ်။ဆိုတော့ကျွန်တော်တို့ပြည်သိကျင်တာကတော့ခုနပြောတဲ့နှစ်နိုင်ငံညှိနှိုင်းပြီးတော့ဒီထိုင်းနိုင်ငံအတွင်းမှာပဲဒီအလုပ်သမားတွေကိုကုန်ကုန်ကြီးကြအကြီးကြီးမားမားမရှိနိုင်တဲ့နည်းတွေကို
ซึ่งการบีดอลลูกไม่ส่วนจริงรู้ว่ายานั่งเนี่ยภายในงานมาตียาวเหงาตียาวเหมือนมาลูกลูกไก่หนีจ้าเลยเนี่ยมาลูกตมาต้องตั้งงานหนีเดินเล่าที่ชินีบีตียาวเหงาเท่าท้าเลยเนี่ยลูกลูกไก่หนีจ้าดูดีก็รอตั้งงานเล่าไปสิละวะคู่ขามาโรลูกตมาชอบต้องเจ้าหาเนี่ยเป็นยังไงจ้าภายในงานเบิกาเลยลูกตมาเรื่องกูทรัคการีเนี่ยเป็นผู้ปีนิดลูกเนี่ยมาเบิกาเลยประหิดาลูกสาวนี่เนี่ยพ่ออีกาเลยเนี่ยยิงอบยันในบูดูการีเนี่ยซีเรียสเอาเง ဒီလေဘုန်းနဲ့အလောက်ကအခွင့်အလမ်းတွေရနိုင်ဖို့ဆိုတာကတော့အာမခံချက်မရှိသေးဘူးဆိုပြီးအလုပ်သမားတွေဘက်ကတော့ပြောဆိုကြပါတယ်ရှင်။
ရရှိမှာခင်အင်းကြီးထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာမြန်မာနိုင်ငံသားအတော်များများတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပတ်ထွက်ပြီးတော့လုလုကင်နေကြမှာအခုရပ်ပိုင်းတွေအတွင်းအဲ့ဒီနှစ်နိုင်ငံစလုံးမှာရှေ့ပြောင်းလူသမားတွေကိုဖမ်းဆီးမှုတွေကြားလာတာမို့လို့မြန်မာလူသမားတွေနေထိုင်ရေးလုပ်ငန်းရေးခက်ခဲလာပါတယ်။ အခုအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေ view ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြဖို့ထားနိုင်ပါတယ်။ဒါမှမဟုတ်စာနယ်ဖြစ်စီအတန်ဖိုင်နယ်ဖြစ်စီကြိုပြီးတော့ရေးသားပြဖို့ထားလို့လည်းရပါတယ်။အခု Facebook ဆာမင်နာအောက်မှာလည်းရေးသားပြဖို့ထားနိုင်ပါတယ်။ view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-239-3855-4ဖြစ်ပြီးတော့ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။
ပါဝင်ဆွေးနွေးမြင်းမြန်ကြမဲ့သွားရှိတကူကျူးစွာပါခင်ဗျာ။နောက်နာရီကြမှာထုတ်လွှင့်မဲ့တိုက်ရိုက်လိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။ ဗီအေရဲ့ Facebook စာမျက်နှာဗီအေဘမ်းမီးစ်ညူးစ်မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။နောက်နောက်ကြမှာထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းတိုမီတာ24.5နဲ့90တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
တချင်းဖြစ်ပတင်းတက်ဒုံးတစင်းကိုအောင်မြင်စံသက်ပြုလုပ်နိုင်ခဲ့ကြောင်းမြောက်ကိုရီးယားကဒီကနေ့ကျင်ညာလိုက်ပါတယ်။မြောက်ကိုရီးယားရဲ့ဒီကနေ့ရုပ်မြင့်သံကြားကျင်ညာချင်မှာတော့မစ်ဆိုင်းတော်ကကီလိုမီတာ2800အမြင့်ထိရောက်ရှိပြီး39မိနစ်ကြာပြန်တန်းခဲ့ကြောင်းပြောဆိုခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့မြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံအနေနဲ့ ောင်းနေရဲ့ထိုက်သည့်ဆွေးနွေးပွဲမတိုင်ခင်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဂျာမနီဝန်ကြီးချုပ်အင်ကလာမာကဲလိုတွေ့ဆုံမယ်လို့မျှော်လင့်ရပါတယ်။ G20 ထိုက်သည့်ဆွေးနွေးပွဲမဆောက်ခင်ကြာသပတေးနေ့ညနေခင်းလောက်မှာခေါင်းဆောင်တို့တွေ့ဆုံပြမယ်လို့ဂျာမနီဝန်ကြီးချုပ်ရဲ့ပြောခွင့်ရသူကပြောဆိုထားတာပါ။ပယ်ဆယ်မှုကြောင့်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ကိုလွန်ခဲ့တဲ့သတင်း6ပတ်တွင်အမေရိကန်ရေတပ်ကဒုတိယကြိမ်ဆင်းလိုက်တာစောင့်ကြည့်ကာလာကုန်ဆုံးခဲ့ပြီးနောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်နိုင်ငံအပေါ်ဖိအားပေးရလက္ခဏာဖြစ်နေမြင်နေကြပါတယ်။ဒါမှလည်းတရုတ်နိုင်ငံဟာလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းဒေသတွင်းမှာဩဇာရှင်ဝင်ကြီးထွားလာသလိုယင်းနယ်နိမိတ်ပယ်ဆယ်မှုတွေအငင်းပွားနေတဲ့ရှစ်တောင်အရှာနိုင်ငံတွေနဲ့လည်းစီးပွားရေးဆက်ဆံရေးတိုးမြင့်လာပြီးအမေရိကန်ရဲ့အခန့်ကဏ္ဍကိုတုံ့ပြန်မှုပြင်ဆင်ထားတယ်လို့လည်းအကြေခတ်တွေယူဆနေပါတယ်။စီးရဲနိုင်ငံမှာ IS လမ်းဆင်းရဲတွေကမြို့တော်တစ်ခုလိုထိန်းချုပ်ထားတဲ့ရကာမျိုးကိုအမေရိကန်ရဲ့ပတ်မှုမှုတွေနဲ့တလားချာထိုးစစ်ဆင်နေတဲ့အတိုက်ခံတပ်ဖွဲ့တွေကအခုနောက်ဆုံးမြို့ပေါင်းရက်ကိုထိုးဖောက်နိုင်ခဲ့ပါတယ်။မြို့ပေါင်းတပ်ဖွဲ့ရဲ့လေကြောင်းစစ်ကူကြောင့်စစ်ဆေးကြွတွေကမြေမြုံမိုင်းတွေကားပေါင်းတွေထောင်ထားတဲ့နေရာနဲ့အလံဝဲရဲ့ Rafika မြို့တိုင်းမှာ25မီတာအခြေရှိအပေါက်ကြီးနှစ်ပေါက်ပွင့်သွားခဲ့တာဖြစ်ပါတယ်
။တရင်ချင်းချက်ကိုကွန်လွန်ဦးကျင်ညာပေးခဲ့တာပါရှင်။ဒီညနေအစည်းအဝေးထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ skip six ဖြစ်ပါတယ်။ကျမရှားဖုံပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါရှင်။ VOA American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာဆန်လို့ချင်းညနေ6:00ခွဲနဲ့9:00အထိ92မီတာ7 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနှားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.